ဘရာဇီးလ်နိုင်ငံရဲ့မြို့တော်ဘရာစီလီယာမှာရှိတဲ့ကွန်ဂရက်စ်လွှတ်တော်ကိုသမရဟောင်းဂျိုင်ယာဘောဆနာရိုကို၆ခါနဲ့လူအုပ်ကြီးကတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းခဲ့ကြပါတယ်။အဲ့ဒီလိုစီးနင်းမှုအတွက်အတော်ဝန်ရှိသူတိုင်းကိုအရေးယူမှာဖြစ်ကြောင်းသမရလူးဝစ်အီကာနိုလူလာဒီဆာလ်ဗေကပြောပါတယ်။တကယ်လူရန်ကားတွေလိုပဲမြင်မြင်တည်းများဖျက်ဆီးနေကြပါတယ်လုံခြုံရေးမရှိလို့အခုလိုဖြစ်နေတယ်လို့ထင်ပါတယ်ဒီဖြစ်ရမှာအပြစ်ရှိတဲ့သူအားလုံးကိုအပြစ်ပေးခံရပါလိမ့်မယ်လို့သမ္မတလူလာကဇန်နဝါရီလ၈ရက်နေ့မှာပဲကတိပြုပြောဆိုသွားတာပါလူအုပ်ကြီးကလွှတ်တော်ခမိုးပေါ်အထိတက်ပြီးတော့မှန်ပတင်းတွေရိုက်ခွဲခဲ့ကြတယ်လို့သမ္မတနန်းတော်နဲ့တရားရုံးချုပ်ရှိမှလည်းလူတွေစုဝေးဆန္ဒပြခဲ့ကြပြီးတဲ့နောက်မှာတော့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကြားဝင်ဆောင်ရွက်ဖို့သမ္မတလူလာကအမိန့်ထုတ်ပြန်ခဲ့ပါတယ်အခင်းဖြစ်ပွားချိန်မှာတော့မြို့တော်ထဲမှာသမ္မတလူလာရှိနေပဲဆောက်ပါလို့ပြည်နယ်ဖက်ကိုတရားဝင်ခီးစင်းနဲ့ရောက်ရှိနေတာပါ။ဇန်နဝါရီလတရနေ့ကပဲလက်ဝဲရင်းသမ္မတလူးဝစ်အီကာနိုလူလာဒီဆာလ်ဗာသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုပြီးသတင်းတပတ်အကြာမှာအခုလိုဆန္ဒပြသူတွေနဲ့စီးနင်းဝင်ရောက်မှုတွေပေါ်ပေါက်လာတာပါ။သမ္မတလူလာရွေးကောက်ပွဲအနိုင်ရခဲ့တဲ့အောက်တိုဘာ30ရက်နေ့ကတည်းကဘောလ်ဆိုနာရိုကိုထောက်ခံသူတွေလမ်းတွေကိုပိတ်ဆို့၊ရှင်တွေကိုမီးတင်ရှို့၊စစ်ဖက်အဆောက်အုံတွေဘေးမှာလူတွေစုဝေးပြီးတော့စစ်တပ်ကကြားဝင်ပေးဖို့ဆိုပြီးတော့တောင်းဆိုနေကြတာဖြစ်ပါတယ်။